ရိုဟင်ဂျာဒုက္ခသည်စခန်းအလုံးမှာတန်ဆူချိုးကာရံမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ဟာထိမ့်သိမ်းရေးစခန်းတွေမှာချုပ်နှောင်ထားတဲ့ပုံစံမျိုးဖြစ်နေလို့ဒီအစီအစဉ်ကိုရပ်တန့်ဖို့နယူးယောက်အခြေစိုက် HRW လူအခွင့်ရေးစောင့်ကြည့်ရေးဖွဲ့ကမနေ့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ဒုက္ခသည်တွေသွာလာရေးပုံမှုခက်ခဲလာစီမှာဖြစ်လို့အခက်အခဲတွေပိုးပြီးတော့ရင်ဆိုင်လာရမှာကိုဆိုရင်တဲ့အကြောင်းကိုလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတဦးကပြောပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးမှာပါရှင်
ဘင်္ဂလားဒေ့ရှ်ကောက်ဆက်စ်ဘဇားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့ပတ်ပတ်လည်မှာတန်ဆူးကျိုးတွေကာရံပြီးလုံခြုံရေးကင်းစောက်မျှော်စင်တွေတည်ဆောက်ဖို့ဝန်ကြီးချုပ်ရှိခ်ဟာစီနာကအတိအကျညွှန်ကြားထားကြောင်းပြည်ထောင်စုဝန်ကြီးအဆာဒူစမန်ခန်ကစက်တင်ဘာလ26ရက်နေ့မှာကြေညာခဲ့တာပါဒီစီစဉ်ဟာဒုက္ခသည်တွေရဲ့လွတ်လပ်စွာသွာလာခွင့်ကိုချိုးဖောက်ရာရောက်တယ်လို့အင်ကာနေကထုတ်ပြန်တဲ့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဝေဖန်ထားပါတယ်ဒုက္ခသည်တွေကိုအကာအကွယ်ပေးမဲ့စားတန်ဆူးကျိုးခတ်ပြီးထိမ့်သိမ်းရေးစခန်းလိုထားမဲ့ကိစ္စဟာလက်ခံနိုင်ပွဲမရှိဘူးလို့ HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် The Bangladesh government is rightly concerned about problems of criminality there is some criminality in any group of a million people there will be
ဒုက္ခသည်စခန်းတွေမှာရာဇဝတ်မှုကျူးလွန်မှုတွေရာဇဝတ်ကိုင်းအုပ်စုတွေနဲ့ပတ်သက်လို့ Bangladesh အစိုးရအနေနဲ့စိုးရိမ်ရမယ်ဆိုတာမှန်ပါတယ်အဲ့ဒီနေရာတွေမှာလည်းရာဇဝတ်ပြစ်မှုကျူးလွန်မဲ့သူတွေရှိပါလိမ့်မယ်။မြန်လာပြည်ဆိုရအနေနဲ့အဲ့ဒီမှာရှိတဲ့ဒေသခံအတိုင်းအဝိုင်းကိုကောင်းမွန်လုံခြုံမှုတွေရှိစေချင်ပါပါ။အခုလိုတိတ်နေချေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကသူတို့ရဲ့တဘာဝအရင်းမြစ်တွေကိုတုံးဆွဲနေတာကိုလည်းသူတို့စိုးရိမ်ကြပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုတန်ဆူးကျိုးတွေခတ်ပြီးလုံခြုံရေးမျှော်စင်တွေနဲ့ထိန်းသိမ်းစခန်းလိုမျိုးထားမဲ့ကိစ္စကတော့အဖြေမဟုတ်ပါဘူး။အဖြေကတော့ညှဉ်းပန်းရာမျိုးမရောက်တဲ့အခြေအနေမျိုးကိုပံ့ပိုးပေးရမှာဖြစ်ပါတယ်
။လူတွေကိုလွတ်လပ်စွာသွာလာခွင့်ပေးတာအသက်မွေးဝမ်းကြောင်းခွင့်ပြုတာစတဲ့ကိစ္စရပ်တွေလှုံ့ဆော်သင့်တယ်လို့ Brett Adams ကပြောပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တန်ဆီးကျိုးကာရံမဲ့အစီအစဉ်ကိုရပ်ဆိုင်ဖို့ HRW အနေနဲ့ပြင်းပြင်းထန်ထန်တိုက်တွန်းကြောင်းသူကအခုလိုပြောပါတယ
်။ We're really urging the Bangladeshi government to change its mind. Don't go down.
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ရဲ့စဉ်းစားချက်ကိုပြောင်းလဲဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်။ဒီလမ်းကြောင်းကိုမသွားပါနဲ့။လူမျိုးစုအလိုက်ရှင်းလင်းဖယ်ကြားမှုကြောင်းထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ကိုထိမ့်သိမ်းရေးအချင်းစခန်းလိုမျိုးမှာထည့်ထားမဲ့လုပ်ရဟာတကယ်ဆိုးရွားလွန်ပါတယ်
။ဒါဆိုရင်ဒီရခိုင်ပြည်နယ်ကနေဒုက္ခသည်တွေစုလိုက်ပြုံလိုက်ထွက်လာတော့ကလက်ခံခိုလုံခွင့်ပေးထားတဲ့အတွက်ဒီဝန်ကြီးချုပ်ရှိခ်ဟာစီနာကိုနိုင်ငံတကာကဝိုင်းဝန်းချီးကျူးခဲ့တာဆိုတော့အခုလိုစိတ်ပြောင်းသွားတာဘာကြောင့်လဲလို့မြင်လဲရှင့်။
Well they're very frustrated that we've spoken to the Bangladesh government and they're very frustrated.
သူတို့အလုံးလုံးကိုစိတ်နှောက်ရှက်ဖြစ်နေတာပါ။ကျွန်တော်တို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့စကားပြောပါရယ်။ဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေကိုမြန်မာစစ်တပ်နဲ့မြန်မာအစိုးရကဖန်တီးပေးမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကမျှော်လင့်ထားတာပါ။ဒါပေမဲ့ပြဿနာကမြန်မာဘက်ကစခဲ့တာပါ။ဒီပြဿနာအတွက်ဘင်္ဂလားဒေ့ရှ်မှာတာဝန်မရှိပါဘူး။အဲ့ဒီမှာတဲ့နှစ်ဖက်ဖြေရှင်းမရဖြစ်နေပြီးဘင်္ဂလားဒေ့ရှ်ဘက်မြန်မာအစိုးရကဖိအားအမြင့်ဆုံးပေးနိုင်ဖို့စူးစမ်းခဲ့ပါရယ်။ဒါပေမဲ့ပြဿနာကမြန်မာအစိုးရကတော့ဂယူမဆိုင်ပါဘူး။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်ကတရုတ်ထီတောင်သွားခဲ့ပြီးမြန်မာကိုဖိအားပေးဖို့အကူအညီတောင်းခဲ့တာပါ
။စက်တင်ဘာလ4ရက်နေ့ကဘင်္ဂလားဒေ့ရှ်လွှတ်တော်ရဲ့အမြဲတမ်းကော်မတီကနေဒုက္ခသည်စခန်းတွေတဝိုက်လုံခြုံရေးအရတန်ဆူးကျိုးတွေကာရန်တိစောက်ဖို့အကြံပြုခဲ့ပါတယ်။ဒုက္ခသည်တွေစခန်းတွေကတဦးတယောက်မှအပြင်းမထွက်ရအောင်နဲ့အပြင်ကနေဒုက္ခသည်စခန်းတွေတွေဝင်လို့မရအောင်တားဆီးဖို့ဖြစ်တယ်လို့လည်းလွှတ်တော်ကော်မတီကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့အာနာပိုင်တွေဘက်ကဒုက္ခသည်တွေကိုအကြောင်းကြားခြင်းမရှိခဲ့ဘူးလို့ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးမောင်မောင်က VOE ကိုပြောပါရယ
်။ဒါပေမဲ့တတမီဒီယာတွေမှာလည်းကျွန်တော်ဖဲရတယ်။ဒီမှာသူတို့တတမီဒီယာတွေမှာကြီးတာအတိုင်းပါပဲသူတို့ကဒီမှာအဲ့ဒီကျန်စီရကာဖို့ကိစ္စမှာသူတို့အတိတ်ကဘင်္ဂလားဒေ့ရှ်နိုင်ငံစစ်သားတွေကိုတာဝန်ရှာဖွေလိုက်တယ်လို့ကျွန်တော်တို့သိရပါရယ်။
အခုလိုတန်ဆူးကျိုးခတ်မဲ့အစီအစဉ်ဟာဒုက္ခသည်စခန်းတွေထဲမှာနေထိုင်ကြတဲ့မိဘဆွေမျိုးမိသားစုတွေကြားဆက်သွယ်ရေးနဲ့ကျန်းမာရေးလူမှုရေးကိစ္စရပ်တွေမှာအခက်အခဲတွေပိုးပြီးကြုံလာရမယ့်အခြေအနေကိုစိုးရိမ်မိကြောင်းဦးမောင်မောင်ကပြောပါရယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရာဇဝတ်ကျူးလွန်မှုတွေရာဇဝတ်ဂိုင်းတွေပိုးပြီးများလာတဲ့အခြေအနေကိုထိန်းချုပ်ဖို့စက်တင်ဘာလ9ရက်နေ့ကစပြီး 3G နဲ့ 4G အင်တာနက်လိုင်းဝန်ဆောင်မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပစ်ခဲ့ပြီးတဲ့နောက်တန်ဆီးကျိုးခတ်မဲ့အစီအစဉ်ကိုကြေညာခဲ့တာဖြစ်ပါရယ်။ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့စစ်စစ်ပြီးသားဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အသင့်ဖြစ်နေကြောင်းပြောဆိုထားပေမဲ့သူတို့ဌာနေပြန်ရေးအစီအစဉ်မှာနိုင်ငံသားဖြစ်ခွင့်ဆိုင်ရာတောင်းဆိုချက်တွေကိုမြန်မာအစိုးရဘက်ကလိုက်လျောဖို့လိုကြောင်းဒုက္ခသည်တွေဘက်ကလည်းတောင်းဆိုထားပါရဲ့ရှင်